အင်ဒိုနီးရှားနိုင်ငံမှာလူ400နီးပါးသေဆုံးခဲ့တဲ့အင်အားပြင်းငလင်လောက်ခတ်ပြီးနောက်ပိုင်းမှာလမ်းပေါက်ကျွန်းဟာ10လက်မလောက်ထိမြင့်တက်လာတယ်လို့သိပ္ပံပညာရှင်တွေကပြောရတယ်။အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ကယ်ဆယ်ရေးအေဂျင်စီကငလင်အတွင်းသေဆုံးသူ321ယောက်ရှိတယ်လို့သတင်းထုတ်ပြန်ပြီးနောက်တစ်ရက်ဒီကနေ့မှာတော့သေဆုံးသူ388ယောက်ထိရှိနေပြီလို့ဆိုပါတယ်။အခုချိန်ထိတော့ကယ်ဆယ်ရေးတွေဟာအပျက်စီးပုံတွေထဲမှာအသက်ရှင်ကျန်နေသူတွေကိုလိုက်လံရှာဖွေနေစေဖြစ်ပြီးတချို့ကလည်းတကြိုပြီးခဲ့ပါပြီ။ဩဂုတ်လ9ရက်နေ့ကငလင်လုတ်ခတ်ပြီးဂျိုရူးကရိုက်ကူးထားတဲ့လမ်းဘော့ကျွန်းရဲ့ပုံတွေကို NASA နဲ့ California နည်းပညာ Institute ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့အဖြေရှာခဲ့ရမှာကျွန်းဟာငကိုရှိခဲ့တဲ့အနေအထားထက်ဆယ်လက်မလောက်ပိုမြင့်လာတာကိုတွေ့ရတာပါငလင်ဘိုဘိုချက်မနဲ့နီးတဲ့ကျွန်းရဲ့အနောက်မြောက်အရက်မှာအခုလိုမြင့်တက်လာတာဖြစ်ပြီးတခြားနေရာတွေမှာတော့2လက်မကနေ6လက်မလောက်အထိနှိမ့်စင်းသွားပါတယ်ငလင်ကြောင့်လူနေအိမ်ပေါင်း6800လောက်ပျက်စီးသွားတဲ့အတွက်လမ်းမောက်ကျွန်းမှာနေထိုင်သူ100ခန့်နှုန်းဖြစ်တဲ့လူပေါင်း4သိန်းနီးပါးဟာအခုခါမှာအိုးအိမ်မဲ့ဖြစ်နေတာပါလူငယ်တဲ့သတင်းတပတ်နီးပါးကလှုပ်ခတ်ခဲ့တဲ့ခုနှစ် Richter scale ရှိတဲ့အင်အားပြင်းငလင်ကြောင့်ဒေသခံတွေဟာဘေးဒုက္ခအနေတွေရင်ဆိုင်နေတဲ့ကြားမှာပဲဒီကနေ့မှာတော့ဈေးဆိုင်တချို့ပြန်လည်ဖွင့်လှစ်ခဲ့ပါတယ်အနီးနားကဘာလီပန်းဖြေကျွန်းလောက်လာရောက်လေပတ်သူတိတ်မများလာတဲ့လမ်းမောက်ကျွန်းမှာသတင်းတပတ်ကျော်ကာလအတွင်းအင်အားပြင်းငလင်၃ချိန်လွတ်ခတ်ခဲ့သလိုနောက်ဆက်တွဲငလင်အချိန်900ခန့်လွတ်ခတ်ခဲ့ပါတယ်ခင်ဗျာ